Welcome to the Voice of America in Burmese.
Mingla menek hima thora chin ya shin. American Bios Washington DC myo do VOA American atan ye 2022 khu ne July la 12 ya ni tinin la ni menek khin season 2 ko line to meter 25 40 50 tit do ka ni zai yai chou lwin pe ni ba bi shin.ဘာသာရှင်များရှင်လန်းဆက်မြေချပါစေရှင်ကျမသိကြီးခိုက်ပါ
ဘာသာရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းတရင်တွေကိုကိုညံဝင်းအောင်နဲ့ကြိုပြပေးပါမှာပါမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေတိုးနေတဲ့အတွက် NGO တွေပုဂ္ဂိကစီဝေးလုပ်ငန်းရှင်တွေကကာကွယ်ဆေးဝေးဖို့ကြိုးစားနေပါတယ်စစ်တပ်ဟာတိုင်းရင်းသားဒေသတွေကိုတိုက်ခိုက်မှုတွေတိုးလှုပ်လာနေတယ်လို့ Free Burma Ranger အဖွဲ့ကပြောပါတယ်ဝမ်ဘလ်တန်တင်နစ်တိုင်းမှာ Novak Djokovic ဘိုးဆွဲသွားတယ်လို့အခုကလေးတွေခံပြီးသွားတဲ့ဥရောပဖလားဘောလုံးဘောလူပွဲမှာတော့အီတလီကအင်္ဂလန်ကိုတော်ဒီနဲ့အနိုင်ရသွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမှတ်တမ်းရင်
းဟုတ်ကဲ့ပါရှင်မြန်မာနိုင်ငံကကိုဗစ် -19 ကူးစက်ဖြစ်ပွားသူတွေအတွက်ဆေးရုံတက်ဖို့ကလည်းခက်အောက်ဆီဂျင်ကလည်းမလုံမလောက်ဖြစ်နေပါတယ်သတင်းတွေအပြီးတင်ပြမယ်ဆက်သွယ်မီးမြန်းချက်မှာနားဆင်ကြရပါမယ်ရှင်ဒီနောက်မှာတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းသတင်းမီဒီယာအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုအတိုင်းအတာနဲ့တက်ရောက်မှုတွေကိုဆွေးနွေးထားတဲ့ကြည်ရင်သတင်းသုံးပတ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲကတုဒ္ဒသတင်းပတ်ဆင်ခဏတွေကိုနားဆင်ကြရပါမယ်ရှင်။အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့တက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါအောင်ရှင
်။မြန်မာနိုင်ငံမှာကိုဗစ်ကရောဂါတက်တရလှိုင်းပြင်းထန်လာပြီးတော့ကူးစက်မှုတွေတိုးလာနေချိန်မှာပဲအစိုးရနဲ့လက်တွဲပြီးဒီရောဂါတိုက်ဖြစ်ဖို့အတွက် NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေဟာနိုင်ငံရခြားကကာကွယ်ဆေးဝယ်ပို့ပြီးဝယ်ဖို့အတွက်ပိုကြိုးစားလာကြပါတယ်။တရုတ်ကုန်သင်းများအသင်း NCOOC ကတော့တရုတ်ထုတ်ကိုဗစ်ကာကွယ်ဆေးထိုးဖို့အတွက်ဂျွန်လကနေခုချိန်ထိဆောင်ဩနေတာကြောင့်အခုခါမှာမြန်မာနိုင်ငံကဒီဆေးထိုးဖို့အတွက်မှတ်ပုံတင်လာသူ3သိန်းကျော်နေပြီလို့ပြောပါတယ်။ဒါကြောင့်တရုတ်ကာကွယ်ဆေးထိုးခြင်းသူတွေထုံးနှံနိုင်ဖို့အတွက်တတ်မှတ်ရက်ကိုတိုးပေးဖို့လည်းစီစဉ်နေတယ်လို့ပြောပါတယ်။ဇူလိုင်လ2ရက်နေ့ကတရုတ်ကမြန်မာအတွက်ခွဲစိတ်ခန်းသုံးနှာခေါင်းစည်း3သိန်း N95 နှာခေါင်းစည်း3000နီးပါးတကွေကာကွယ်ဆေးကာကွယ်ရေးဝတ်စုံ PPE 13000နဲ့ဆေးဘက်သုံးလက်1000ပေးဖို့လှူဒန်းခဲ့တယ်လို့ရန်ကုန်တရုတ်တိုင်းဖြစ်ဆိုမှာဖော်ပြပါတယ်။မြန်မာနိုင်ငံရဲ့90ရာခိုင်နှုန်းဟာဒီရောဂါရက်ခတ်မှုကိုခံစားနေရပြီးတော့မြို့နယ်ပေါင်း330ထဲမှာ296မြို့နယ်ကမီးလကစပြီးအတိပြုလူနာတွေတွေ့ခဲ့ရတယ်လို့ချမ်းမာရေးနဲ့အားကစားဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာကူးစက်များဗီဇာပြောင်းပိုးမျိုးသစ်3မျိုးတွေ့နေရပြီးအဲ့ဒီထဲမှာအိန္ဒိယမှာစတွေ့ခဲ့တဲ့ Delta ပိုးမျိုးပါပါဝင်နေတာဖြစ်ပါတယ်။ဆေးရုံဆေးခန်းတွေမှာကိုဗစ်လူနာတွေပြည့်နေတဲ့အတွက်လူနာသစ်လည်းလက်မခံနိုင်ပဲဖြစ်နေပါတယ်။ဒါကြောင့်ပြည်သူတွေကြားဒီရောဂါခံနိုင်ရရှိလာစေဖို့အတွက်ကာကွယ်ဆေးရအောင်အပြင်းအထန်ကြိုးစားနေကြတာပါ
။ကိုဗစ်ကူးစက်မှုတွေတကြော့ပြန့်အလျင်အမြန်တိုးလာနေတဲ့မြန်မာနိုင်ငံမှာကိုဗစ်ကူးစက်လူနာရေးပေါ်အသုံးပြုရတဲ့အောက်ဆီဂျင်ဘူးရရှိနိုင်ရေးမှာအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းမြန်မာပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းကျန်းမာရေးစောင့်ရှောက်မှုကဏ္ဍမှာလိုအပ်ချက်တွေရှိလာတဲ့အပေါ်ပြည်သူတွေကစိုးရိမ်နေကြပါပါ။ COVID-19 အတည်ပြုလွန်လာတွေအရေးအတွက်များပြားလာတာကြောင့်လက်တလုံးမှာဆေးရုံတက်ဖို့မလွယ်ကူကြသလိုအိမ်တွေမှာမိသားစုကပြုစုစောင့်ရှောက်ရင်းမှာအရေးပေါ်တုံးဖို့အောက်ဆီဂျင်ဘူးမလုံလောက်မှုကလည်းတနိုင်ငံလုံးအတိုင်းအတာနဲ့ကြုံနေရတယ်လို့ကုညီကေစေးကြီးလုပ်နေတဲ့ရန်ကုန်မြို့ပရာဟိတဆောင်ရွက်သူတချို့က VOA ကိုပြောပါတယ်မိသားစုဝင်တွေကကိုဗစ်လူနာတွေအတွက်အောက်ဆီဂျင်ဘူးဝယ်ယူရရှိနိုင်ရေးအချိန်ပေးတန်းစီနေကြရတယ်လို့ဆိုပါတယ
်မြန်မာနဲ့အင်ဂျီချင်းထိုင်းနဲ့တရုတ်နယ်စပ်မှာရှိတဲ့တိုင်းဒေသတွေနေထိုင်ရာဒေသတချို့မှာမြန်မာစစ်တပ်ကတိုက်ခိုက်မှုတွေကိုတိုးပြီးလှုပ်လာနေတယ်လို့ထိုင်းချေဆိုင် Free Burma Rangers အဖွဲ့ကပြောပါတယ် February 1ရက်အာဏာသိမ်းပြီးချိန်ကစပြီးတော့မြန်မာစစ်တပ်ကမြို့ပြနေဆန္ဒပြပြည်သူတွေကိုရင်ချေမုန်းတာမဟုတ်ဘဲနေဆက်ဒေသတွေမှာပါတိုက်ခိုက်မှုတွေတိုးပြီးလှုပ်လာနေတယ်လို့ FBI အဖွဲ့အကြီးအကဲ David Eubank က VOA ကိုပြောပါတယ်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ကရယာပြည်နယ်တစ်ခုထဲမှာလည်းလူပေါင်း3000ကျော်အုံရင်ဆောက်ခွာထွက်ပြေးနေရတာဖြစ်ပြီးလူတွေနေအိမ်တွေမပြန်ရဲကြသေးပဲဖြစ်နေတာကြောင့်စစ်တပ်ကသာဆက်ပြီးတော့ဖိအားပေးနေမယ်ဆိုရင်ဒီဒုက္ခတွေတောက်သုံးရင်လည်းဆန်းလက်ရိတ်ခါပါပြက်လက်ပြီးအငက်ဘေးနဲ့တေဆုံးတဲ့အထိဖြစ်လာနိုင်တယ်လို့လည်းပြောပါတယ် ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတ ပြီးလာမဲ့လာတဲ့အတွင်းလူပေါင်းသန်းတဲ့ချီအငက်ပြေးချုပ်နေရတယ်လို့ပြောခဲ့တာပါ
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 ညာဟိုင်းဒိုမီတာ40 kHz 8413ညာဟိုင်းဒိုမီတာ51 kHz 5859နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ကဘာကြီးမှာအကောင်းဆုံးရှိတဲ့နဲ့လူရည်ပမာဏရည်လို့မရှိပဲများကြလာတဲ့လူရည်တွေအတွက်ပုံမှုကောင်းမွန်အောင်ဘယ်လိုတီထွင်စီမံခန့်ခွဲသွားကြမလဲဆိုတာဆက်လုပ်သွားလိမ့်မယ်လို့ဇူလိုင်လ17ရက်နေ့ကုလသမဂ္ဂအဖွဲ့ကြီးကသတ်မှတ်ထားတဲ့ကမ္ဘာလူဦးရေနေ့မှာကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုလိုက်ကြပါတယ်တစ်ချိန်လုံးကကမ္ဘာပေါ်မှာလူရည်တန်းတစ်ထောင်ရှိဖို့အတော်ကိုဖြတ်တန်းလာခဲ့ရပေမဲ့လွန်ခဲ့တဲ့နှစ်200ကျော်ကိုဖြတ်တန်းလာပြီးနောက်မှာတော့ဒီကနေ့လူဦးရေဟာအရင်ကထက်9ဆကျော်တိုးလာပြီးတန်း 9,800 လောက်ရှိလာပါတယ်ဒီနှုန်းတိုင်းဆက်သွားနေရင်လာမယ့်ရာစုနှစ်အတွင်းကမ္ဘာလူဦးရေတန်းပေါင်း 11,000 ကျော်သွားနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းနေပါတယ်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂတာဝန်ရှိသူတူဦးကတော့အခုလိုလူဦးရေတိုးပွားလာတာဟာကမ္ဘာကြီးတစ်ခုလုံးရဲ့ကျန်းမာရေးကိစ္စမှာအောင်မြင်မှုရှိခဲ့လို့ဖြစ်ပါတယ်။ကမ္ဘာကြီးတိုးတက်လာမှုရဲ့ကြီးမားတဲ့အကျိုးဆက်တွေပဲဖြစ်ပါတယ်။လူတွေရဲ့ကျန်းမာရေးကဏ္ဍတိုးတက်လာတဲ့တစ်ချိန်တည်းမှာပဲသေဆုံးမှုတွေကလည်းကြာဆင်းနေတာကြောင့်ကမ္ဘာလူဦးရေအခုလောက်ထိများပြားလာတာပါလို့ Richard Snow ကပြောသွားတာပါ။အခုဆိုရင်ကမ္ဘာလူဦးရေရဲ့ထက်ဝက်ကျော်ဟာမြို့ကြီးတွေနဲ့အနီးတစ်ဝိုက်မှာနေထိုင်နေကြတာကြောင့်မြို့နဲ့ကျေးလက်တွေကြားလူတွေမျှတစွာဘယ်လိုရွှေ့ပြောင်းနေထိုင်မလဲဆိုတဲ့စီမံခန့်ခွဲမှုတွေလုပ်ဖို့လိုအကြောင်းကြွမ်းကျင်သူတွေကထောက်ပြကြပါတယ်။
တရုတ်သမ္မတရှီချင်းပင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်လိုဟာနှစ်နိုင်ငံမိတ်ဆွေဖြစ်တဲ့သဘောတူကြတဲ့နှစ်60ပြည့်အထိမ်းအမှတ်နေမှာသူတို့ရဲ့ဆက်ဆံရေးပုံစံတစ်ခုစဖို့အတွက်ကတိပြုခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရ KCN ၏သတင်းမှာတင်းနှင်းတွင်နေကဖော်ပြထားပါတယ်။ကိုရီးယားစစ်ပွဲတွင်အမေရိကန်ဥဆောင်တဲ့တပ်တွေကိုတိုက်ခိုက်ဖို့အတွက်တန်းနဲ့ချီတဲ့တရုတ်နိုင်ငံသားတွေကိုအဲ့ဒီချိန်ကတရုတ်ခေါင်းဆောင်မော်စီတုံးကဆေလွတ်ပေးခဲ့ရမှာတရုတ်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးခိုင်မာလာတာဖြစ်ပြီးတော့တရုတ်ဟာမြောက်ကိုရီးယားရဲ့ကာလကြာရှည်မဟာမိတ်ဖြစ်ခဲ့တယ်လို့စီးပွားရေးမှာပါအထောက်အကူပေးတဲ့နိုင်ငံတစ်ခုဖြစ်လာတာပါတရုတ်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဟာနှခမ်းနဲ့သွားလို့ညှိကပ်မှုရှိတယ်လို့မော်စီတုံးကပြောကြားခဲ့ပြီးစီးရေးကူညီနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့1967ဇူလိုင်7ရက်မှာမဟာမိတ်စာချုပ်လက်မှတ်ရေးထိုးပါတယ်မြောက်ကိုရီးယားကနျူကလ িয়ার ဆန်တက်မှုတိုးလှုပ်လာတဲ့နောက်နှစ်နိုင်ငံဆက်ဆံရေးပြောင်းလဲလာပြီးမြောက်ကိုရီးယားနဲ့အမေရိကန်တို့ကြားညှိနှိုင်းမှုတွေရပ်တန့်နေချိန်မှာတော့တရုတ်နဲ့မြောက်ကိုရီးယားနှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုခိုင်မာအောင်နှစ်ဖက်စလုံးကလှုပ်ဆောင်လာတာပါ။နှစ်နိုင်ငံမဟာမိတ်ဖြစ်တည်တဲ့စာချုပ်ကဒေသရင်းအတွက်တမကကဘာကြီးအတွက်ပါတူညီရေးနဲ့အေးချမ်းရေးကိုအာမခံပေးနိုင်တယ်လို့ကင်ကပြောတယ်လို့ရှီကလည်းနှစ်နိုင်ငံဆက်ဆံရေးပုံစံတစ်ကနေနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နဲ့မိတ်ဆွေဖြစ်ဦးတည်ပြီးနှစ်နိုင်ငံပြည်သူတွေအတွက်ပျော်ရွှင်မှုပေးဖို့စီစဉ်နေကြောင်းစာပေးပို့ခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်
။ဒေရရင်ဘူစွန့်သွားရတာကိုလှုပ်လေ့ရှိတဲ့အင်္ဂလိပ်လူမျိုးဘီလီယံနာတတိကြီး Richard Branson ဟာသူ့ကိုယ်ပိုင်အာကာသယာဉ်နဲ့စမ်းသပ်ပြန်တန်းယာဉ်အာကာသတွေကိုရောက်ရှိသွားပြီဖြစ်ပါတယ်။ဒါဟာသူ့ဘဝတစ်လျှောက်လုံးလုပ်ခဲ့တဲ့မြစွန့်စားမှုအမျိုးမျိုးတွေကအကြီးကျယ်ဆုံးစွန့်စားမှုလည်းဖြစ်ပါတယ်။အသက်52နှစ်အရွယ် Branson ရဲ့ဒီလိုစွမ်းဆောင်မှုကသူ့ပြိုင်ပွဲဖြစ်တဲ့ American Amazon ဘီလီယံနာတတိကြီး Jeff Bezos စီစဉ်နေတဲ့လာမယ့်6ရက်မှာအာကာသတွေသွားမယ့်အစီအစဉ်ကိုကြော်တက်သွားပြီဖြစ်ပါတယ်။ဘရန်ဆန်ဟာအာကာသယာဉ်အမှုတန်း5ဦးနဲ့အတူသူပိုင်ဆိုင်တဲ့ Virgin Galactic အာကာသယာဉ်နဲ့တွားရောက်ခဲ့တာပါ
Euro 2020ခေါ်2020ဥရောပဖလားဘူးလူပွဲမှာအီတလီသင်းကအင်္ဂလန်သင်းကိုပန်နော်တီနဲ့အနိုင်ရပြီးဘိုးဆွဲခဲ့ပါတယ်အခုအသံမဆက်ရင်ကလေးမှာပဲပြီးဆုံးသွားတဲ့ဒီပွဲမှာ Perfect Minute 90အတွင်းတစ်ဖက်တစ်ကိုယ်စီနဲ့တရေဖြစ်ပြီးအချိန်ကို15မိနစ်စီနှစ်ချိန်ကစားရမှာလဲ
ထပ်ပြီးတော့ဂိုးမသွင်းနိုင်ပါဘူးဒါကြောင့်ပန်နိုရီနဲ့ဆုံးဖြတ်ပေးရမှာအီတလီကတုံးကိုနဲ့အင်္ဂလန်နှစ်ကိုပဲသွင်းနိုင်ပြီအီတလီအနိုင်ရသွားတာပါလန်ဒန်ဝင်းဘလီကွင်းမှာကစားတဲ့ဒီကွင်းမှာဒီပွဲအတွက်အင်္ဂလန်သင်းကိုတနင်္ဂနွေလောက်ညနေထားကြတာဖြစ်ပါတယ်ဗီဒီနိုင်ငံလန်နာမျိုးမှာတနင်္ဂနွေလေးကကျင်းပတဲ့ဝင်းဘလ်တန်မြို့သားတူချင်းတင်းနစ်ဘူးလူပွဲမှာဆာဗီးယားန
ထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုညာဝင်းအောင်လို့ကြီးညာပေးခဲ့တာပါ။ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့မနေ့ကရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကတော့ဆက်သွယ်မြင်းမြန်ချက်တစ်ခုကိုတင်ပြပေးပါမယ်။မြန်မာနိုင်ငံကကိုဗစ်
ออกซิเจนโอ้မလုံလောက်တာကအဓိကအခက်အခဲတစ်ခုဖြစ်လာတယ်လို့ရန်ကုန်ကကိုဗစ်-19အတီးပြုတ်လူနာတွေအတွက်ออกซิเจนရရှိရေးကူညီဆောင်ရွက်နေတဲ့ဥမျက်ကြိုကပြောပြပါရရှင်။အဲ့တော့လက်တည်ဒီလိုတွေစကန်ဝေးတုံးကဥရီလုံလောက်ရှိတယ်၊တုံးတဲ့လူကလည်းတုံးပြီးတယ်လည်းပြန်ပြီးတော့အကြတယ်။အခုအချိန်ကြီးကလိုအတီးပဲနဲ့မတုံးပဲနဲ့ဆောင်ထားတာမျိုးတွေလေတပိုင်းရှိသလို
ဒီပေါ်လန်ရီတုံးနဲ့ဦးရီရဲ့ပျောက်ကုန်လေကျော်လေအတိအကျမပြောတတ်ဘူးပြ။တကယ်တော့ကျွန်တော်မျိုးတွေကလုံလောက်ရှိပြီးသားအချိန်ကြီးပါ။လွယ်လွယ်ကူကူဝယ်လို့ရတဲ့အနေထားရောရှိပါသေးလားရှင်ဒီဈေးကွက်ထဲမှာလေ။ဈေးကွက်ထဲမှာတော့ဦးကလုံးဝပေါ်လို့မရပါဘူးပြ။ကျွန်တော်ရပူလေးတာအပေါ်မှာဦးပေါ်မှာတက်တဲ့ကျွန်တော်အသက်ရှိရဲ့ပိုက်တွေမိသားစုကြီးတောင်မှဝယ်ဖို့တကယ်လေ
လူမျိုးလူမျိုးရဲ့အရှိမိတာကျန်ကုန်ပါလေမဟုတ်ကျွန်တော်မန္တလေးရောကျွန်တော်မြန်မာပြည်လုံးတိမောက်ကိုဝယ်လို့မရတဲ့အနေအထားဖြစ်နေတာပါဗျတရုတ်ဘက်ကသွင်းရမလားဒါအဒီဟာတွေကဘယ်လမ်းကြောင်းကဝင်ရင်ပို့အဆင်ပြေနိုင်ပါလဲရှင်ဒီမဲ့လမ်းကြောင်းကတော့အရင်ကတည်းကဝင်တာတရုတ်ဘက်ဝင်လို့ဝင်နေယူရီးယားဘက်ကလည်းဝင်ပါလေဟိုတရုတ်ဘက်အချိန်ကြီးတော့ကျွန်တော်မနီးအဲ့ဒါကတော့မဆက်ကြည 老弟会老你嘛，就是心里比较对人们的压力的，对你压力的时候，就是降低嘛，可能。
奥斯金加比说呢，谁用过大部分的道理看你的钱，你把那些龙王股大路没压着的钱，你没有披露，印度嘛，奥斯金修完了把那些五年就不露钱，你骗你把的嘞。
好吧，今天就侬两年嘛，你那个得要赔，或者你出的比较多，因为心里顶多也没多少了，没有我，没有比较，对一张一张比较的年数里面没丢。为啥比抓路也慢，被抓路也慢？那个从那一那个搞我们嘞，在从从那个路那，就那没得呀，里面就那不然嘞，得就别来打吧。我是要，我是先修边的呀，得这个那一点，谁有嘛？得顾着看我嘞，这个就那样来对我嘞。
好嘅，好嘅。路里你那样嘞，我使用大部分嘞，没来无数嘞，开要多。但老松不喏，但老松和你那里呢，容易加崩加巴的喏。
不过咯，就那路也比如也，我不喏，比如的我原来是比的白的，伢伊阿奶奶的比较，对嘛，可以。为公点难比我们提要费在从中央也提的，然后这个来末的一个马亚农民，还是在欧洲啊、维多利亚的是，哎，都完了西子南嘞，西子南嘞也就完了呀，用比了我去到了个埃面的嘛，比如说这里的维多利亚、欧洲维多利亚、欧洲维多利亚、富人庄维多利亚，另外嘞，国家办事的一个。另外，你要是里头彻底回来了，不管你玩的卡彻底哦，只要把钱里头没有人家骗你的，接下来不管来帮我做什么体育的，另外的这个这个平台的，
ဒီသားရှိတဲ့အဲ့ဒီကဥအသေးလေးကြီးတော့ဖြစ်တယ်။ဒါတစ်ချက်ပေါ့နော်။နောက်တစ်ချက်ကအရေးပေါ်တဲ့အလေးကြီးဖြစ်ရတဲ့ဆင်မှာဒီဥရင်းမှာဘယ်တော့တက်စားအပြည့်တော့ပါကြရင်တော့ဒီကံရရဲ့ရှိနေရ။ဒီအရေးတော့ဘယ်လိုရှိရှိမှုတော့ကျိုးတော့ကျွမ်းကြရတယ်အားလုံးပဲဝင်ပြီးတော့ပြောရင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုက ဒီနေ့နိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ဆွတ်တင်နိုင်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝန်ဝန်ကြိုးစားတဲ့ဆိုပေမဲ့စစ်ကောင်စီအပေါ်လုံလောက်တဲ့တရားမှုမရှိဘူးလို့မြန်မာအရေးကျူပန်းသူမဝင်းနှင်းပွင့်တုံကပြောပါတယ်။နိုင်ငံတကာကထိရောက်တဲ့ဖိအားပေးမှုတွေအရေးယူတန်းခတ်မှုတွေရရှိအောင်ပြည်တွင်းပြည်ပမြန်မာအရေးလှုပ်ရှားသူတွေဘယ်လိုဆက်လုပ်ကြဖို့လိုပါသလ ွန်လိုင်းကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်။မင်္ဂလာပါညီမ
။မင်္ဂလာပါအမရေ
။ကုလသမဂ္ဂမှာအခုမြန်မာနိုင်ငံအတွက်အရေးကြီးဆုံးပြဿနာကဆရာနာသိမ်းပြီးနောက်ပိုင်းမှာဖြစ်လာတာကဘဲကိုစလေလေဆိုတာပေါ့နော်မြန်မာနိုင်ငံအတွက်ကိုစလေရသူတို့တွေကမဖြစ်မနေလက်ခံရမယ်ဆိုတော့ပထမဆုံးဒီ ILO တို့ WHO တို့ကုလသမဂ္ဂခြားဖွဲ့စည်းတွေမှာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့တရားဝင်ကိုစလေကိုဘယ်သူ့ကိုလက်ခံမလဲဒီပြဿနာကိုသူတို့ကဒီကုလသမဂ္ဂရဲ့အထွေထွေညီလာခံကိုသူတို့ဟိုဆုံးဖြတ်မယ်ပေါ့နော်ဆိုတော့အခုအဲ့စင်ကိုတော့သူတို့ဟိုတတ်မှတ်ထားတယ်ဆိုတော့လက်ရှိဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမင်္ဂလာပါညီမ
မင်္ဂလာပါအမရေ
ကုလသမဂ္ဂမှာအခုမြန်မာနိုင်ငံအတွက်အရေးကြီးဆုံးပြဿနာကဆရာနာသိမ်းပြီးနောက်ပိုင်းမှာဖြစ်လာတာကဘဲကိုစလေလေဆိုတာပေါ့နော်မြန်မာနိုင်ငံအတွက်ကိုစလေကသူတို့တွေကမဖြစ်မနေလက်ခံရမယ်ဆိုတော့ပထမဆုံးဒီ ILO တို့ WHO တို့ကုလသမဂ္ဂခြားဖွဲ့စည်းတွေမှာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့တရားဝင်ကိုစလေကိုဘယ်သူ့ကိုလက်ခံမလဲဒီပြဿနာကိုသူတို့ကဒီကုလသမဂ္ဂရဲ့အထွေထွေညီလာခံကိုသူတို့ဟိုဆုံးဖြတ်မယ်ပေါ့နော်ဆိုတော့အခုအဲ့စင်ကိုတော့သူတို့ဟိုတတ်မှတ်ထားတယ်ဆိုတော့လက်ရှိဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံပါကောဒီမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ကိစ္စနောက်မြန်မာနိုင်ငံကိစ္စကိုဆွေးနွေးတဲ့အဲ့လိုမျိုးအနေအထားနောက်ဆုံးခြေနေအောင်အခုဘယ်လိုရှိလဲရှင
်အခုဒီဂျနီဗာမှာရှိတဲ့ Human Rights Council မှာဆိုလို့ရှိရင်သူတို့ကအစပထမဦးဆုံးသူတို့ရဲ့ agenda အရာဆုံးဖြတ်တာကဘာလဲဆိုတော့မြန်မာနိုင်ငံအရေးကိုဆုံးဖြတ်ဖို့ဒီမြန်မာနိုင်ငံမြန်မာ mission ကလူတွေကိုသူတို့ထည့်ပြီးတော့အုံဖြတ်သွားမလားဆွေးနွေးသွားမလား။ဟိုဒါမှမဟုတ်ရင်ဒီစစ်တပ်ကခန့်ထားတဲ့မြန်မာ mission ကအရာရှိတွေတန်အမတ်တွေကိုခြံခဲ့ပြီးတော့သူတို့ဟာနဲ့သူတို့ပဲဆွေးနွေးသွားမလားဆိုပြီးတော့သူတို့တွေvote တင်တင်ရတယ်။အဲ့ခါကျတော့တော်တော်နိုင်ငံတော်တော်များများကသဘောတူတာကတော့မြန်မာအရေးကိုဆွေးနွေးမယ်ဆိုလို့ရှိရင်ဒီစစ်တပ်ကခန့်ထားတဲ့တန်အမတ်တွေเนี่ยဆွေးနွေးဖို့မတင့်တော်ဘူးဆိုတဲ့အကြောင်းသူတို့ကိုခြံထားခဲ့မယ်အခုလောလောအမြဲတမ်းတော့မဟုတ်ဘူးပေါ့နော်အခုဒီလောလောဆယ်ဇူလိုင်ဆက်ချင်တစ်ခုတည်းဦးမှာပဲခြံထားခဲ့မယ်ဆိုပြီးတော့သူတို့ဆုံးဖြတ်ခဲ့တယ်ပေါ့ဒါပေမဲ့အဲ့ဥစ္စာကတော့တော်တော်အရေးကြီးတယ်လို့ပြောလို့ရတာပေါ့နော်လောလောဆယ် NUG အစိုးရကိုသူတို့ကအတိအမှန်မပြုသေးပေမဲ့လေဒီစစ်တပ်ကခံထားတဲ့လူတွေကိုသူတို့အတိအမှန်မပြုတ်ဘူးဆိုတဲ့သဘောမျိုးတော့ရောက်တာပေါ့
မကြသေးခင်ကပဲပေါ့နော်ဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူး Thomas Andrews ကနေပြီးတော့ဒီမြန်မာစစ်တပ်ကနေပြီးတော့ထိန်းချုပ်ထားတဲ့တဘာဝရေနံနဲ့တဘာဝလုပ်ငန်းကိုပေါ့နော်နိုင်ငံတကာအနေနဲ့တကယ်ကိုပြစ်မှတ်ထားပြီးတော့ပိတ်ဆို့ဖို့ပေါ့နော်သူ့အမြင်အရဆိုလို့ရှိရင်လည်းအခုချိန်ထိဒီမြန်မာစစ်တပ်အတွက်အဓိကဝင်ငွေဖြစ်နေတဲ့ရေနံနဲ့တဘာဝတန်းဝေးလုပ်ငန်းကိုနိုင်ငံတကာဘက်ကပိတ်ဆို့အရေးယူခြင်းမရှိသေးတဲ့အတွက်ပေါ့နော်ဒီဟာကိုတကယ်ကိုတာဂက်ထားပြီးထိထိရောက်အရေးယူဖို့ဆိုပြီးတော့သူတိုက်တွန်းသွားတာရှိပါတယ်ဆိုတော့ဒီပေါ်မှာမဲ့ဝေညင်းပင်တုံးဘယ်လိုမြင်ပါလဲရှင
်ကျွန်မအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်ဒါအရင်အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ရေနံနဲ့တဘာဝတန်းဝေးလုပ်ငန်းဆိုတဲ့ဥစ္စာကစီစစ်တပ်အတွက်ကဒါအရင်စီးတဲ့အရာစီးရင်သူတို့ရဲ့အသက်လိုင်းလို့ဖြစ်နေတာပေါ့နော်အဲ့ဒါမျိုးဥစ္စာကိုနိုင်ငံတကာကစီးပွားရေးဆက်လုပ်နေမယ်ဆိုလို့ရှိရင်သူတို့ကစစ်တပ်ထဲကိုသူတို့ရဲ့ပတ်စံနေထပ်ပြီးတော့တွင်းသေးနေတာ ဒီပတ်သက်နေရပေမှာတုံးမလဲဆိုလို့ရှိရင်ပြည်သူတွေကိုအဲဖိနှိပ်ချုပ်ချယ်တဲ့နေရာမှာပြည်သူတွေကိုတက်ပြစ်တဲ့နေရာမှာတုံးနေတာဖြစ်တဲ့အတွက်ကိုစစ်တပ်ကိုထိထိရဲရဲအေးအေးယူတဲ့နေဆိုလို့ရှိရင်ဒီ oil and gas target လုံးမှာရမယ်ဆိုရဲအမြင်မျိုးကကျမတို့အကုန်လုံးမှာရှိပါတယ်ပြီးတဲ့ခါကျလို့ရှိရင်အဲကုလသမဂ္ဂကပဲပြောပြောဥရောပကပဲပြောပြောသူတို့မှာကအခုဒီစီးပွားရေးပိတ်ဆို့မှုတွေကလှုပ်လာပြီဒါပေမဲ့ဒီအရေးကြီးတဲ့အပိုင်းမှာတော့မပါသေးဘူး တဘာဝဟိုပါတော့အကြောင်းရရနာအပိုင်းနေမှာပြီးတဲ့ခါကျလို့ရှိရင်ဂျင်ဘာနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုသူတို့ပိတ်ဆို့မှုတွေရှိပေမဲ့ဒီ
စာပြီးတော့စစ်အာဏာသိမ်းလိုက်တဲ့ခါဟိုနိုင်ငံတကာကဖိအားပေးနေတဲ့သူတို့ဖြစ်အမေရိကန်နဲ့အနောက်နိုင်ငံတွေကနေပြီးတော့ဂျစ်တိန်ပါဝင်ပေါ့နော်သူတို့မြန်မာစစ်တပ်အပေါ်မှာဒီလောက်ပေါ့နော်သူတို့ပြင်းထန်တဲ့ဖိအားပေးတဲ့ဆန်ရှင်တွေတစ်ခုတစ်ခုလှုပ်လာတဲ့ဟိုအထူးသဖြင့်တာဂက်တက်ဆန်ရှင်ပြစ်မှတ်ထားပြီးတော့ဒီမြန်မာစစ်ကောင်းဆောင်တွေကိုအဲ့လိုအရေးယူမှုတွေဆန်ရှင်
ဒီဘက်မှာရှိတဲ့ဟျူမန်ရိုက်ဆ်ကန်ဆယ်မှာဆိုလို့ရှိရင်သူတို့ကအခုမြန်မာနိုင်ငံအတွက်အရေးကြီးဆုံးပြဿနာကစစ်အမှုလည်းပြောလို့ရတယ်ထိမရောက်တဲ့ဟာတွေလည်းအများကြီးရှိတယ်ပေါ့နော်ဥပမာဒီ စစ်တပ်ပိုင်းလုပ်ငန်းတွေစစ်တပ်ပိုင်းကုမ္ပဏီတွေပြီးရင်တောင်မြေရနာကုမ္ပဏီတွေကိုတာဂက်ထားပြီးတော့ဆန်ရှင်ထားဆန်ရှင်လုပ်လိုက်တယ်ဆိုတာကစစ်တပ်ရဲ့ဝင်ငွေလမ်းကြောင်းတစ်ခုကိုပိတ်လိုက်တဲ့အတွက်ကျမတို့ကဒါထိရောက်တယ်လို့ပြောလို့ရတယ်ဒါပေမဲ့တစ်ဖက်ပိုင်းမှာလည်းဒီစစ်တပ်ကလူတွေကိုဒီဥရောပနိုင်ငံကိုမလာရဘူးပြီးတဲ့ခါကျလို့ရှိရင်အမေရိကန်နိုင်ငံကိုမလာရဘူး freeze low like this around you are material. But you know, let's look tomorrow, I mean, it's the research, yeah. ဒီတက်ပိုင်းကစစ်တက်ပိုင်းကလူကြီးတွေကဥရောပမှာယင်းနှုံနှံမှုပဲဖြစ်ဖြစ်ပိုင်းဆိုင်မှုပဲဖြစ်ဖြစ်မရှိဘူးဆိုတဲ့ဟာမျိုးတွေ့ရတယ်ပေါ့နော်ဆိုတော့အချိန်တန်တဲ့ခါကျတော့ဒါကဟာမင်းတို့ငါတို့နိုင်ငံကိုဟောလီဒေးမလာနဲ့ဆိုတော့ဟိုဗီဇာဘန်ပုံစံမျိုးပဲဖြစ်သွားတဲ့အတွက်မထည့်ရောက်ဘူးလို့ပြောရမယ်ဒီအထူးသဖြင့်မဝေငင်းပွင့်တုံတို့လို
ဥရောပမှာအခြေစိုက်ပြီးတော့မြန်မာရေလှုပ်ရှားနေတဲ့သူတွေကပေါ့နော်ဥရောပသမဂ္ဂကိုလည်းပြင်းထန်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးထိထိရောက်လှုပ်ဖို့ဆိုတဲ့အပိုင်းတွေပေါ့နော်အခုမဝေနေပွင့်တုံတို့အခုတောင်းဆိုနေတဲ့ဒီလက်နက်တွေရောင်းဝယ်မှုပိတ်ဆို့ရေးတွေအပိုင်းတွေပေါ့နော်အဲ့အဲ့ရမျိုးတွေမှာဟိုအခုဘလောက်ထိဥရောပသမဂ္ဂကဟိုဆက်လှုပ်လာနိုင်ဖို့ရောအနေထားရှိလဲရှင်
ဟုတ်အဲကျမတို့ပြည်သူတွေအကုန်လုံးကြည့်မယ်ဆိုလို့ရှိရင်နိုင်ငံတကာရဲ့တုံ့ပြန်မှုနိုင်ငံတကာရဲ့ဘာပဲဘာကိစ္စပဲမဆိုအရန်နှေးတာကိုတွေ့ရတယ်ဆိုတော့ကျမတို့အနေနဲ့ကတနေ့တနေ့ပြည်သူတွေရဲ့ဘဝဆိုးဆိုးလာတယ်ပြည်သူတွေရဲ့ခံစားချက်တွေကပိုပိုပြီးတော့ပြင်းထန်လာပြီမဲ့လေနိုင်ငံတကာရဲ့တုံ့ပြန်ချက်တွေကအရန်နှေးတယ်အခုဒီ လက်နက်ပိတ်ဆို့မှုဆိုတဲ့ဟာကိုကြည့်မယ်ဆိုလို့ရှိရင်UN Security Council မှာသူတို့ကစကားလေးကတော့နည်းနည်းပြောင်းသွားတာပေါ့နော်လက်နက်ပိတ်ဆို့မှုမဟုတ်ဘူးလက်နက်ပြည်တွင်းထဲကိုလက်နက်ဝင်နေဆိုတဲ့ဟာမျိုးကိုနည်းနည်းဟန့်ကြားဘူးဆိုတဲ့စကားအတုံးနှုံးလေးပြောင်းသွားတာကိုတွေ့ရတယ်ဒီဥစ္စာကိုထောက်ခံတဲ့နိုင်ငံ80ကျော်လောက်ကသူတို့ကိုယ်တိုင်ကသူတို့စီမှာကလက်နက်မရောင်းရဘူးဆိုတဲ့ဥပဒေမရ င်ပြောပြရတာသူတို့တိုက်တွန်းရတာဘာလဲဆိုတော့UK လိုနိုင်ငံမျိုး US လိုနိုင်ငံမျိုးမှာက arms embargo ရှိတယ်ဆိုတော့သူတို့ဒါဒီနိုင်ငံ80ကိုစီးယုံပြီးတဲ့အခါတက်လို့ရှိရင်အဲဘယ်လိုပြောပြမလဲမဟာမိတ်ပုံစံမျိုးအဲ global arms embargo ပုံစံမျိုးဖွဲ့မယ်ဆိုလို့ရှိရင်လက်နက်ပိတ်ဆို့မှုဆိုတာတကယ်ဖြစ်နိုင်ပါတယ်အဲအချိန်တည်းဟာ UN Security Council ကအချိန်တည်းငါတို့ကအဲတရုတ်ကဗီတိုလုပ်မယ်ပြီးရင် Russia ကဗီတိုလုပ်မယ်ဆိုပြီးတော့ထိုင်ပြီးတော့အဲဝေဖန်နေတာထိုင်ပြီးအာဂျီလုပ်နေတာထက်ဆိုင်နိုင်ငံတကာနိုင်ငံချင်းဒီမှာသူတို့ရဲ့ဥပဒေအရအဲအားမ်စံပါကိုလုပ်မယ်ဆိုလို့ရှိရင်လုပ်နိုင်တဲ့အနေအထားမှာရှိရဲကျမတို့အဲဆောက်ကိုရီးယားအနေနဲ့လည်းတွေးခဲ့ပြီးပြီးဂျပန်ဆိုလို့ရှိရင်လည်းလုပ်ခဲ့ပြီးပြီးဆိုတခြားနိုင်ငံတွေလည်းဆက်ပြီးတော့လုပ်သွားနိုင်တယ်ပေါ့နော
်အခုမြန်မာနိုင်ငံမှာ February လကဒီဆရာနာသိမ်းလိုက်ပြီးရဲ့နောက်မှာအခုလိုနိုင်ငံတကာကတုံ့ပြန်ချက်ပေါ့နော်အထူးသဖြင့်ဒီအရင်ကမြန်မာနိုင်ငံမှာဒီရိုဟင်ဂျာတွေကိုဟိုစစ်တပ်ကဖိနှိပ်တုံးကပေါ့နော်နိုင်ငံတကာရဲ့တုံ့ပြန်ချက်ဒီ
ကိုဒီဆရာနာတင်ပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့တုံ့ပြန်ချက်တွေမှာကွာခြားချက်တွေဒါမှမဟုတ်တူညီချက်တွေအားပါရှိလေရှင်ဒီမှာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ဒီ2019တုန်းကရိုဟင်ဂျာတွေအပေါ်မှာစစ်တပ်ကကျူးလွန်ခဲ့တဲ့ဟာတွေကို
UN Fact Finding Mission ကပြောမယ်ဆိုရင်ဒါသူတို့ကဂျန်နိုဆိုက်ဒ်ကိုခေါ်တာပေါ့နော်ဆိုဂျန်နိုဆိုက်လို့ပြောထားပေမဲ့လည်းသူတို့ပြောတယ်ဒီဂျန်နိုဆိုက်ဖြစ်တဲ့အတွက်ကိုဒီ recommendation တွေငါတို့ရဲ့တောင်းဆိုချက်တွေကို
နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လှုပ်သွားရမယ်ပြီးရင်အဲ့ဒီကတည်းကဝါရန်ဖက်ဖိုင်ဒင်းမရှင်ကပြောလာတာကစစ်တပ်ကိုအရေးယူရမယ်စစ်တပ်ကိုစီးပွားရေးပိတ်ဆို့မှုလုပ်ရမယ်စစ်တပ်ကိုအရေးယူရမယ်ဆိုတဲ့ဟာမျိုးကအစရရရှိပြီးရင်ဒီလက်နက်ပိတ်ဆို့မှုဆိုတဲ့စကားကလည်းပြောခဲ့တယ်ဒါပေမဲ့ဘယ်သူမှဘယ်နိုင်ငံကမှတေချာချစ်ပြည့်ရရောက်လောက်တာကိုမတွေ့ရဘူး အဖြစ်အပျက်တွေစိုးလာတာကလည်းနေတိုင်းလိုလိုတွေ့နေရတယ်အခြေပြက်တွေစိုးလာတာကလည်းနေတိုင်းလိုလိုတွေ့နေရတယ်ဆိုတဲ့အခါကျတော့နိုင်ငံတကာအတိုင်းဝိုင်းနေနေရဆိုတဲ့အခါကျတော့နိုင်ငံတကာအတိုင်းဝိုင်းနေနေရသူတို့ကငင်းပယ်လို့မရတော့ဘူးသူတို့အနေနဲ့အရေးယူဖို့လုပ်ရမယ်ဆိုတာကိုလည်းသိတဲ့အတွက်ကျမတို့အခုဒီဒီလိုမျိုးဆန့်ရှင်ဥစ္စာကိုတွေ့ရတယ်အခုဟိုပါပေါ့နော်ခေါင်းဆောင်ပိုင်းတွေကိ Wai, being Dudia de Kuaro, Lena Pesumu, that they are Ye Zizomaro accountability, but Dilurego, Theta, Truye, Tru, Julongere, Pitani, Drago, Tru Pesayame, Pide Catalician, they are. เตยเวนตรุอั่วกูอะคาวเทบิลิตี้อิชชูส์ว่าเอาชื่อ
Okay. แล้วอะคือมะเวนิ่นปွင့်ตรงเยภาคินดิ
ကိုဗစ်ဖြစ်တဲ့အခါကျတော့ထောင်မှာရှင်နေပြီးပြီးတဲ့အခါကျတော့ရှင်သူ့အမှုတက်ထားတာကတော့ဒီလူမျိုးစုတစုနဲ့တစုနဲ့တစုကိုအတွေးကွဲအောင်လုပ်ဆောင်ရဲဆိုတဲ့ဟိတ်စပီးဆိုတဲ့ဟာမျိုးနဲ့ငားရငါးကားငယ်ပေါ့နော်ငားရငါးကားငယ်အဟောင်းနဲ့သူ့ကိုတက်ထားတယ်ဆိုပြီးတော့အကြောင်းကြားလာတာပြောတယ်ဒါပေမဲ့အခုဖမ်းသွားတဲ့အချိန်ကလေးကအခုချီလူချင်းတွေ့ရတာလည်းမရှိဘူးအခုကိုဗစ်ဖြ
Viewing American than Yotan Radio Tolumurigo, Nazian, American Beyond the Washington Murugani, Taya Tolum Tinsap Binivari. Juru Payumune, Lindo Media Robin, Tomorrow Viewing Mimawa, Internet Samina Chite, Permis.viewingnews.comale, Jishunas and Mai. Tomorrow Internet Saminago, Winchilumia, the Chan now Niland Kunine, Siphon Link Chite, 8473748.info, Webplace Tomorrow viewing the Mawai, Bema Samyanago, Yoshi Namari. 847-3748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabermesechannel ဖြစ်ပါတယ်။စလုံးပေါင်းက voabermesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermese ဖြစ်ပါတယ်။ VOA American တန်ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါရဲ့ရှင
်။မင်္ဂလာမနက်ခင်းပါသောရရှင်များရှင်။ VOA American တန်က2021ခုနှစ်ဇူလိုင်လ12ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25လိုင်းဒိုမီတာ40လိုင်းဒိုမီတာ58တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့စစ်ကောင်စီရဲ့မီဒီယာပေါ်ဖိနှိပ်မှုအတိုင်းအတာနဲ့ထိရောက်မှုကိုသုံးသပ်ထားတဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေထဲကသုတအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးမှာဖြစ်ပါတယ်။အရင်ဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာပါ။စစ်ကောင်စီရဲ့သတင်းမီဒီယာပိတ်ပင်ထိန်းချုပ်မှုအောင်မြင်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။ဦးစီသူအောင်မြင့်တဲ့အတူမယင်ချင်းနိုင်ကကူညီတက်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဂျွန်လ30ရက်နေ့ကစစ်ကောက်စီပြန်ကြားရေးဝန်ကြီးဌာနဟာအဖြစ်ပေးကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်အဲ့ဒီကြေညာချက်ထဲမှာမြန်မာနိုင်ငံအခြေစိုက်နိုင်ငံသားသတင်းတောက်တချို့ဟာလက်ရှိသူတို့ရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရကိုတည်င်းနေမှာမလက်ထရီကောင်စီmilitary gender gender ဆိုပြီးသတင်းတွေမှာရေးသားဖော်ပြနေတာအခြေမြစ်မရှိတဲ့သတင်းမှားတွေကိုကိုကာချက်ကရေးသားဖော်ပြနေတာတွေကိုတွေ့ရတဲ့အကြောင်းဒါကြောင့်နောက်ဆိုအဲ့လိုရေးသားခြင်းတွေမလုပ်ကြဘူးလုပ်ခဲ့ရင်တည်ဆဲဥပဒေတွေအရာအရေးယူသွားမယ်ဆိုပြီးဖော်ပြထားပါတယ်ပြည်ကြိုင်ဝန်ကြီးဌာနရဲ့အဲ့ဒီကြေညာချက်ဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဆက်အနာသိမ့်မှုမတိုင်ခင်ကတည်းကပြည်တွင်းမှာမှတ်ပုံတင်တရားဝင်ရုံးခန်းဖွင့်လက်သတင်းတော့တွေထားပြီးလုပ်ငန်းဆောင်ရွက်နေတဲ့နိုင်ငံတကာမီဒီယာတွေကိုသတိပေးချင်းချောက်လိုက်တဲ့သဘောလဲဆက်ရောက်နေတာတွေ့ရပါတယ်။ပြောရရင်လက်ရှိမြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့စစ်ကောင်စီဟာသူတို့အာဏာရယူပြီးနောက်သတင်းမီဒီယာလွတ်လပ်ခွင့်ကိုပိတ်ပင်ဖို့နဲ့လိုသလိုပုံဖော်ဖို့ကြိုးစားနေကြတာအခုဆိုရင်အချိန်၅လကျော်ကြာခဲ့ပါပြီ။သူတို့အကောင့်ထဲပေါ်နေတာအလုတ်ဖြစ်မဖြစ်ကြည့်ကြရအောင်ပါ
February 1ရက်နေ့မတိုင်ခင်ကတော့ပြည်ရင်းမှာနေ့စဉ်ထုတ်သတင်းစာတွေအပတ်စဉ်ထုတ်ဂျာနယ်တွေရေဒီယိုရုပ်သံလိုင်းတွေနဲ့ရုပ်သံသတင်းဌာနတွေကသတင်းလုပ်ငန်းတွေကိုမြန်မြန်ဆိုင်ဆိုင်ကြီးလုပ်ခဲ့ကြတာပါစစ်ကောင်စီလက်ထက်မှာတော့ပထမဦးဆုံးအစိုးရပိုင်မီဒီယာလုပ်ငန်းအားလုံးနဲ့အကြီးဆုံးပုဂ္ဂလိကမီဒီယာလုပ်ငန်းကြီးနှစ်ခုကိုအရင်ဦးဆုံးထိန်းချုပ်ခဲ့ပါတယ်တဆက်တည်းဆိုသလိုပြည်တွင်းမှာအခြေဆိုင်နေတဲ့သတင်းဌာနတချို့ကိုပိတ်ပင်အရေးယူမှုလုပ်ခဲ့ပြီးအဲ့ဒီထဲမှာ DBB မင်းစီမမြန်မာနောင်း7 days ခေတ္တမီဒီယာကမာရွတ်မီဒီယာနဲ့နယ်မီဒီယာတချို့ပါဝင်ခဲ့ပါတယ်။နိုင်ငံအနှံ့အပြားမှာ DBB မင်းစီမအပါအဝင်သတင်းလိုက်တော်များများကိုအခမဲ့ဖမ်းယူကြီးရှုနိုင်တဲ့နှစ်ပေစလောင်းဂျိုဒုဖမ်းဆက်တွေကိုဖြုတ်သိမ်းခိုင်းတာမဖြုတ်သိမ်းရင်အရေးယူတာမျိုးလုပ်ခဲ့ပါတယ်။လက်ရှိအခြေအနေပုံနှိပ်မီဒီယာတွေထဲမှာအစိုးရပိုင်သတင်းစာတွေနဲ့ပုဂ္ဂလိကပိုင်သတင်းစာနှစ်ဆောင်အပတ်စဉ်ထုတ်ဂျာနယ်တချို့ပဲကျင်းရစ်ပြီးစစ်ကောင်စီညွှန်ကြားချက်တွေနဲ့ကိုက်ညီအောင်ကိုယ့်ဘာသာကိုစင်စါလို့တိပြက်ပြီးမှထုတ်ဝေကြတာတွေ့ကြရပါတယ်။ပုဂ္ဂလိကရေဒီယိုအသံလွှင့်လုပ်ငန်းတွေနဲ့ရုပ်သံလွှင့်လုပ်ငန်းတွေကိုလည်းအပြည့်အဝထိန်းချုပ်ထားလိုက်ပြီးမို့တီတူတွေဟာအဲ့ဒီမီဒီယာတွေကနေသတင်းမှန်တွေပြည့်ပြည့်စုံစုံနားထောင်ကြည့်ရှုခွင့်ရဖို့မဖြစ်နိုင်တော့ပါဘူး။ဒါပေမဲ့ပြည်ရင်းပြည်ပမီဒီယာမျိုးစုံကတော့အင်တာနက်အခြေပြုပလက်ဖောင်းချုပ်ပေါ်မှာစက်ပြီးမြင်တွေ့နိုင်ပါသေးတယ်
။2021 January 10နေ့အရမြန်မာနိုင်ငံမှာအင်တာနက်အသုံးပြုသူ23သန်းကျော် Facebook လို့ Social Media တွေအသုံးပြုသူ29သန်းကျော်နဲ့ Mobile Phone အသုံးပြုသူ69သန်းကျော်ရှိတယ်လို့ဆိုပါတယ်။ဥပဒေအရလူတစ်ယောက်ဟာ Mobile Operator တစ်ခုရဲ့ SIM ကနှစ်ခုစီသုံးခွင့်ရတာ Social Media မှာအကောင့်တစ်ခုထက်ပိုဖွင့်ထားတာတွေကြောင့်အဲ့လောက်အရေအတွက်များနေတာလို့နားလည်ရပါတယ်ဒီလိုခြေနေတွေကြောင့်လဲစစ်ကောင်စီကပုံနှိပ်ရေဒီယိုရုပ်သံနဲ့ဂျူးလူစလောင်းကထုတ်လွှင့်တဲ့မီဒီယာတွေကိုပိတ်ပင်ထိန်းချုပ်လိုက်တဲ့အတိုင်း ပြည်သူတွေဟာအင်တာနက်ဝက်ဘ်ဆိုက် YouTube နဲ့ Facebook လို့ platform တွေကနေသတင်းဌာနဘောင်းဆောင်ကဖော်ပြနေတဲ့သတင်းတွေကိုဖတ်ရှုကြည့်ရှုနားထောင်ခွင့်ရနေတာဖြစ်ပါတယ်။အဲလိုအခြေအနေကိုစစ်ကောင်စီဘက်ကဒီတိုင်းလက်ပိုက်ကြည့်နေတာတော့မဟုတ်ပါဘူး။အင်တာနက်ဖြတ်တောက်ဖို့နဲ့သတင်းဌာနတွေကိုပိတ်ဆို့ဖို့ကြိုးစားမှုတွေတော့ရှိခဲ့ပါတယ်
။စစ်ကောင်စီဟာဖေဖော်ဝါရီလဇန်ပိုင်းကအချိန်ကာလတစ်ခုအင်တာနက်ကိုလုံးဝဖြတ်တောက်ခဲ့ပါတယ်။နောက်ပိုင်းအချိန်တစ်ခုသတ်မှတ်ပြီးပုံမှန်အင်တာနက်ဖြတ်တောက်တာလုပ်ပါတယ်။ဧပြီလအရောက်မှာတော့အင်တာနက်ဝန်ဆောင်မှု၅မျိုးရှိတဲ့အထက်လူသုံးအများဆုံးဖြစ်တဲ့ Mobile Data, Wi-Fi နဲ့ Broadband ဝန်ဆောင်မှု၃မျိုးကိုပိတ်ပင်လိုက်ပြီးကေဘယ်ကြိုးလိုက်တဲ့၃နဲ့ဝန်ဆောင်မှုနဲ့စီးပွားရေးလုပ်ငန်း၃ဝန်ဆောင်မှု၂မျိုးကိုပဲခွင့်ပြုပေးပါတော့တယ်။အဲ့ဒီလိုအင်တာနက်ဝန်ဆောင်မှု၂မျိုးပဲအသုံးပြုခွင့်ပြုတော့တဲ့အတွက်လူပေါင်းတန်း၂၀ကျော်လောက်အင်တာနက်အသုံးပြုခွင့်မရဆိုတဲ့အခြေအနေရောက်သွားစေခဲ့ပါတယ်။အဲ့ဒီအခြေအနေကတော့ပြည်သူအများစုကြီးသတင်းအမှောင်ကြားသွားတဲ့အခြေအနေရောက်သွားတယ်လို့ဆိုရင်လည်းမမှားပါဘူး။ဒါပေမဲ့လည်းအဲ့ဒီလိုအင်တာနက်ကိုဖြတ်တောက်လိုက်တာကြောင့် Mobile Banking အသုံးပြုလို့မရတော့တာonline အသုံးပြုပြီးဈေးရောင်းဈေးဝယ်ငွေပေးငွေယူကုန်သွယ်လုပ်ငန်းအပါအဝင်စီးပွားရေးနဲ့အခြားနယ်ပယ်မျိုးစုံကိုကြီးမားတဲ့ထိခိုက်မှုတွေဖြစ်စေခဲ့ပါတယ်။ဒါရီမကနိုင်ငံတကာ mobile operator ကုမ္ပဏီတွေရောပြည်ရင်းကအင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေပါအကြီးအကျယ်ထိခိုက်ကုန်မှာတော့တယ်။ဒီလိုနဲ့စစ်ကောင်စီဟာနောက်ပိုင်းအင်တာနက်ဝန်ဆောင်မှုလုပ်ငန်းအလုံးတစ်ခုစီကိုပြန်ပြီးအသုံးပြုခွင့်ပေးရတဲ့အခြေအနေရောက်လာရပြန်ပါတယ်။ဒါပေမဲ့အရင်လိုမဟုတ်တော့ဘဲ online platform တချို့နဲ့သတင်းမီဒီယာတချို့ကိုပိတ်ပင်စေပြီးမှအသုံးပြုခွင့်ပေးခဲ့တာမျိုးဖြစ်ပါတယ်။လက်ရှိအင်တာနက်ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေထဲမှာတချို့ cable ကျိုးနဲ့အိမ်အရောက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတချို့ကတော့ Facebook အပါအဝင်ဘယ်သတင်းမီဒီယာ website တွေကိုမှပိတ်ပင်မထားပါဘူး။ဒါပေမဲ့အများစုသော mobile data, wifi နဲ့ broadband ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေကတော့ Facebook စာမျက်နှာပိတ်ထားသလိုစစ်ကောင်စီကလိုင်စင်ရုပ်သိမ်းလိုက်တဲ့ DVB မြစီမမြန်မာနောင်းဝက်ဘ်ဆိုက်တွေကိုပိတ်ပင်ထားတာတွေ့ရပါတယ်။အခုလိုစစ်ကောင်စီရဲ့ညွှန်ကြားချက်ကြောင့်အင်တာနက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီအများစုကြီးဟာသတင်းမီဒီယာအလုံးနီးပါးရဲ့ပလက်ဖောင်းဖြစ်တဲ့ Facebook ကိုပိတ်ပင်ထားကြပေမယ့် VPN ခံပြီးအသုံးပြုလို့ရနေတော့ပြည်သူတွေအလုံး Facebook သုံးလို့ရ Facebook စာမျက်နှာတွေကသတင်းတွေကိုတိကျွင့်ရနေကြတာဖြစ်ပါတယ်။
ဒါကြောင့်လေစစ်ကောင်စီကပိတ်ပင်ထားတဲ့မီဒီယာတွေအပါအဝင်မစ္စိမခစ်စစ် DVB, ARD, BBC, မြန်မာနောင်း RFA, VOA မြန်မာသတင်းဌာနတွေရဲ့ဇွန်လအတွက် Facebook စာမျက်နှာမှာ Interaction စုစုပေါင်း204သန်းကျော်သတင်းဌာနတစ်ခုဖြန်းပြ25သန်းဝန်းကျင်ရှိနေတာတွေ့ရသလိုအဲ့ဒီထဲမှာပါတဲ့မီဒီယာတချို့ရဲ့သတင်းဖော်ပြချက်တွေမမှန်ကန်ကြောင်းစစ်ကောင်စီသတင်းမှန်ပြန်ကြားရေးအဖွဲ့ကနေအခါအလျော်စွာဖြည့်ရှင်းပေးနေတာကိုလည်းတွေ့မြင်နေကြရပါတယ်။အထိပ္ပယ်ကတော့တားမြစ်ပိတ်ပင်ထိန်းချုပ်မှုမျိုးစုံကြားတဲ့ကပြည်သူတွေဟာပြည်ရင်းပြည်ပသတင်းဌာနတွေကဖော်ပြတဲ့သတင်းတွေကိုဖတ်ရှုနားဆင်ကြည့်ရှုခွင့်ရနိုင်စေမို့စစ်ကောင်စီရဲ့သတင်းမီဒီယာကိုပိတ်ပင်ထိန်းချုပ်ဖို့ကြိုးစားမှုအောင်မြင်မှုမရဖြစ်နေကြောင်းပါ။
အောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့သောရရှင်တို့ VOA ကိုပေးစာတွေကိုပြန်ချပေးနေတဲ့မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ပါရှင
်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစီသောရရှင်ပါရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOA Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါမယ်ရှင်။နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်တွေကိုမြတ်တာတီလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော်။အခုအရင်အဆုံး VOA သောရရှင်တွေ VOA Facebook စာမျက်နှာပေါ်မှာတင်ထားတဲ့ post တွေအောက်မှာလာရေးလာကြတဲ့မှတ်ချက်လေးတွေကိုပြောပြပေးသွားချင်ပါသေး။မြန်မာပြည်ကပေးစာများအစီအစဉ်ကိုနားထောင်ပြီးရေးလာတဲ့သောရရှင်သုံးရွှေစင်ကတော့ VOA မိသားစုကျမ်းမာကြပါစေသတင်းတွေကိုလည်းအမြဲစောင့်မျှော်နေပါ၏တဲ့ဇွဲမန်ဆိုတဲ့သောရရှင်ကတော့ VOA ဝိုင်းတော်သားတွေကိုသားညိုဦးတို့မတ်အေးတနာကျော်တို့ကိုလူချင်းမတွေ့ပေမဲ့လည်းအတန်တွေကိုတော့ရင်းနေတာကြပါပြီတဲ့ဟုတ်ကဲ့သူကကိုညိုဦးဆိုလို့ကိုသားညိုဦးကိုပြောတာထင်ပါတယ်နော် ဒီတော့ရှင်ကတရင်ကြောင့်ကြပေးတာအထူးနားထောင်လို့ကောင်းပါတယ်ဝိုင်းတော်သားရေအားလုံးကျမ်းမာကြပါစေဆုတောင်းပေးလာပါတယ်ကျေးဇူးပါကိုဇွဲမန်ကြီးနောက်တော့ရှင်ဘုကလေးသားကတော့မေးတနာကြွေးရေးတယ်ဗီဒီယိုကိုအားပေးနေတာကြပါပြီနော်အထူးသဖြင့်မေးတန်းစဉ်ကြောင့်ကြရဲအချိန်တိုင်းမှာမလွတ်တမ်းအားပေးနေတာအမှန်ပါတယ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါအေးကြပါရယ်နော် မိုးပြော်ဆိုတဲ့တော်ရှင်ကတော့ပြည်သူချစ်တဲ့ဗီဒီယိုခင်ဗျာနေ့စဉ်သတင်းမှတ်တွေတင်ပေးတဲ့အတွက်ကျေးဇူးတင်မိပါတယ်ကျွန်တော်ကကလေးဘွားကစပြီးတော့ရေဒီယိုကိုအားပေးနားဆင်ခဲ့သူပါအခုတော့တယ်လီဖုန်းတွေပေါ်လာလို့ဗီဒီယိုပေ့ချ်ထဲမှာနင်းထွေးကြားနေရတဲ့အတွက်ပြည်သူချစ်တဲ့ဗီဒီယိုကကျွန်တော်တို့ရဲ့အားကြီးတစ်ခွဲ့ဖြစ်နေပါတယ်ခင်ဗျာတဲ့ကျေးဇူးတင်ပါတယ်တော်ရှင်မိ ကိုတန်းရွှေဆိုတဲ့တော်ရှင်ကတော့အမရဲ့အတန်ရရရပါတင်ဆက်ပေးစီချင်ပါတယ်အားပေးနေပါတယ်ဟုတ်ကဲ့ပါကိုတန်းရွှေကျမတို့အခုရေဒီယိုအစီအစဉ်တွေကိုဒီအထူးသဖြင့်မနေ့ပိုင်းအစီအစဉ်တွေပေါ့နော်လောလောဆယ်ဆိုရင်မနေ့ပိုင်းရေဒီယိုအစီအစဉ်တွေကိုကျမတို့ဒီရေဒီယိုထုတ်လွှင့်ပုံကိုတိုက်ရိုက်ရုံမြင့်တန်ချာကြည့်ရှုလိုပါရအောင်လို့တင်ဆက်ပေးနေပါတယ်နော်ကျမတို့ဒီနေ့ဆက်လေးနာရီ Facebook atong pyu le so yin le Facebook sa myin na paw ma di manat pai radio a si sin ni ko yom myin tan cha phin ne tin set pe ni da ko twei ya me tin ma le no aku so yin de bak ko khone ye manat pai radio thol le mu dai ko yom myin tan cha phin ne tin set pe ni ba de ညနေပိုင်းအစီအစဉ်တွေကိုလည်းမကြခင်မှာဒီလိုမျိုးအလားတူထုတ်လွှင့်ပေးနိုင်ဖို့ကျွန်တော်တို့ကြိုးပမ်းနေပါတယ်ရှင်။ခင်မောင်သိန်းဆိုတဲ့တော်ရရှင်ကလည်းကျွန်မအဲ့ဒီအစီအစဉ်ထုတ်လွှင့်ပေးတဲ့အောက်မှာရေးလာပါတယ်မိန့်ခွန်းလေးတစ်ခု။မင်္ဂလာပါ VOE ရေး CB ကဝင်စာတွေပိတ်ထားလားခင်ဗျာတဲ့။ကြည်လာစာရောက်တဲ့တင်ခေတာလည်းမပြဘူးစာလည်းမပြန်ပါဘူးတဲ့။ဟုတ်ကဲ့ပါ။ကျွန်တော်တို့ဒီ Messenger ကနေပြီးတော့တော်ရရှင်ရဲ့စာတွေကိုနေ့စဉ်အများလက်ခံရရှိပါတယ်။မပိတ်ထားပါဘူးနော်။ဟိုကြည်တဲ့တင်ခေတာလည်းမပြဘူးဆိုတော့အကုန်လုံးတော့ကြည်ပါရဲ့ဒါမဲ့ရိုးရိုး high လို့လောက်တာမျိုးတို့အယုတ်လေးပို့တာမျိုးတို့ဆိုရင်တော့ကျမတို့အဲ့လိုစာမျိုးတွေမပြန်တာဖြစ်ပါလိမ့်မယ်နော်တကူကကျမတို့အစီအစဉ်နဲ့ပတ်သက်လို့မေးတာမျိုးတို့ဝေဖန်ချက်ပြုတာမျိုးတို့ဆိုရင်တော့ကျမတို့စာပြန်ပါရရှင်ဒီမနက်ကမှအခြေအနေတော်တော်ဆိုးနေတယ်ကိုဗစ်ကူးစက်မှုတက်တရားနိုင်တဲ့ပတ်သက်ပြီးတော့ပတ်ချက်လေးတွေရေးလာကြတဲ့သွားရှင်တွေရဲ့စာတချို့ကိုဖော်ပြပေးသွားချင်ပါသေးတယ်။မိုးသားဝင်းရံဆိုတဲ့သွားရှင်ကမြန်မာပြည်သူတွေကိုဗစ်မကူးစက်အောင်နေကြပါလေ။ကိုယ်စီနဲ့ကိုယ်တိုင်ကုနေရဆိုတော့အခြေခံလူတန်းစားတွေအတွက်စိတ်ပူမိပါလေ။ကျန်းမာကြပါစေတဲ့။ဆုတောင်းပေးလာပါလေ။ဟုတ်ပါရဲ့။ကိုဗစ်ကူးစက်မှုကတစ်နေ့တစ်ခြားကူးစက်သူများပြားပြီးတော့ဒီစစ်ဆေးနိုင်သူအရေးအတွက်ကကန့်တတ်ချက်ရှိရမှာကူးစက်မှုအလွန်များပြားလာတာကိုတွေ့ရပါရဲ့နော်အပြင်မှာဒီအရေးပေါ်လူနာတွေလည်းအောက်ဆီဇင်မရလို့တော်တော်လေးကိုအခက်အခဲဖြစ်ကြနောက်ပြီးတော့ဟိုကိုတီးတဲ့သူတွေရဲ့မိသားစုတွေမှာတော်တော်လေးကိုကိုဗစ်ကြောင့်ဆုံးပါသွားရတဲ့တဲ့တွေနေ့စဉ်လို့ကြားနေရပါရဲ့ရှင်ဒါကြောင့်မို့ဒီသောရရှင်ပြောသလိုအလုံးအထူးသတိထားကြဖို့လိုပါမယ်အကယ်၍ကိုဗစ်ဖြစ်လာခင်လည်းဆရာဝန်တွေပြောထားသလိုမျိုးကိုယ်ခံအားကိုအမြန်ဆုံးပြန်ကောင်းအောင်လို့ဒီအရှိတဲ့အရေးတွေတောက်နောက်ပါအရေးဝဝအဲတတ်နိုင်တာလေးတွေစားတောက်ပြီးတော့ဒီဗိုင်းရပ်စ်ရောဂါပိုးကြီးတိုက်ခိုက်မှုတန်ကိုခံနိုင်ရရှိအောင်လို့စူးစမ်းထားဖို့လိုမယ်ထင်ပါတယ်။နောက်ထပ်သွားရခြင်းရာစုဆိုတဲ့သွားရခြင်းကတော့ COVID third wave COVID တတိယလိုင်းကတပတ်စီရဲ့တွင်မှာအပြင်းထန်အခြေအနေကိုစိုက်ရောက်လာပါပြီ။ COVID ကတကယ်ကိုစိုးရိမ်စရာကောင်းတဲ့အခြေအနေပါ။မိဘပြည်သူတွေအသွာလာလျှော့နိုင်တဲ့များလျှော့ကြပါလားလေ။တော်ရရှင်ရာစုအားလုံးအတွက်အကြံပေးလာတာဖြစ်ပါတယ်။ VOE ကိုရေးလာကြတဲ့တော်ရရှင်တွေရဲ့ပေးစာတွေမှာ VOE တော်ရရှင်တွေမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ကိုယ့်ဘေးပတ်ဝန်းကျင်မှာတွေ့နေရတဲ့လူမှုကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာကြတဲ့စာတွေကို VOE ကနိုင်စင်နဲ့အမြလက်ခံရရှိပါတယ်။အဲ့ထက်ကစာတချို့ဖော်ပြပေးကြပါတယ်ရှင်။ဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂစီပန်ကြားခြင်းမှရေးဆိုပြီးရေးလာတဲ့တော်ရဟစင်ကတော့လုံလုံရေးအခြေအနေကြောင့်နာမည်ကိုမဖော်ပြပေးပါနဲ့တဲ့သူကကုလသမဂ္ဂအကြီးအကဲတွေကိုလိမ့်မှုပြီးတော့ရေးလာပါတယ
်မြန်မာနိုင်ငံကိုလက်ပိုက်ကြည့်နေကြပါနဲ့ခင်ဗျာတရုတ်နဲ့ရုရှားကမြန်မာစီကအကျိုးအမြတ်ရလို့မကောင်းမှုကိုအားပေးနေတာကိုလက်ခံလိုက်နာမနေကြပါနဲ့လို့ပြောပြရစီတနိုင်ငံလုံးမှာ NUG ကိုလူလားသူအပေါင်းကိုလည်း NUG ကဒီဒေးကိုကြီးညာရင်ကိုဒေတာကတိုင်းရင်းသားတွေကိုကိုဒေတာကလူတွေတာဝန်ယူကြပါလို့ပြောပြရစီလက်နက်မမျဆင့်အားမမျလူအင်အားမမျပဲပြန်လည်ခုခံနေမဲ့အစားလူမြောက်နယ်မြေမှာတင်ပြီးမှတိုက်ကြပါလို့ပြောချင်ပါတယ် VOA Pesa Pianza Kanagani, Tanangalunga, Tianle Kukwan, Kagwani Jare, Tuya Kongriku, Panjajimbari, Kamya.
Yandune, Lenin and Minya, Nini, Dredjamlo, Kubakalui, Ajise, Tinani, Yare, Dredjamlo, Didorashin, Hilaraba. The Manayama Suyani, Kovi Yoga, Kusamuna Patepio, Hilare, Dorashin, Tiokaro. Didorashin, Ale, three account of Popia, Womita, Yakama, eh? Didorashinga. Covid pita jari ga ni piyo, di sawi ni yi kisa ni bata piyo, dono li doka yao ya ba li, supiyo, tu jo ni ya ni keke di kuhu yi la ba li.
Yangu nandi ta ji mi yangu miu ne ka, si bian wun nandi, na tau na se Covid 19 sa pi kere ga ni, si ya na ting lai di a chen ti, sa yin di pi ta ya da gu, a di en cha, lai sen ta tan tu ga ni da lu, a kwa ni le, sao ga ni ba li, si ya na ting ta lu, si ba pi ka sa doka yao ni ja da gu, ti ya ta ne,
အတင်းအကျပ်လုံနေကြတာလေပြည်သားတွေမှာလိုင်စင်ကုန်၄တောင်းကျပ်ပေးရမယ်ဆိုတာပဲအမှန်တကယ်ပေးဆောင်ရတော့ချက်ခွန်၄တောင်းပါဆိုင်ဘူးခွန်ကိုလည်း၄တောင်းလို့ပြည်သားပေးပြီးအမှန်တကယ်ပေးရတော့၄တောင်းကျပ်ပါတော်မီလောင်တော်ကြောင့်လက်ကမောင်းခတ်ဖြစ်နေပါဗောဗျာတခါတော့အကောင့်ကမဖို့ပြပါနဲ့ဆိုပြီးသူကြုံနေရတဲ့ဒီနေ့စဉ်စားဝတ်နေရတဲ့ပတ်သက်ပြီးတော့ကြုံတွေ့နေရတဲ့အခက်အခဲတခုကို ဒီတော့ရှင်စောချစ်ကိုဆိုတဲ့တော့ရှင်ပြောလာပါလိမ့်အဲ့ဒါတော့ရှင်တယောက်ကတော့သူ့ကိုယ်စားမေးခွန်းလေးတစ်ခုမေးပေးပါဆိုပြီးတော့ ဒီကလေးကိုဗီဒီယိုကတက်ခွင့်ရခဲ့လို့ရှင်ကျွန်တော်ကိုစားမေးခွန်းလေးတစ်ခုမေးပေးဖို့တောင်းဆိုပါတယ်ကျွန်တော်မေးစင်တာကဖေဗရူလာအာနာသိန်းကလေးကစားကစားဘက်ကနေပြီးတော့စုစုပေါင်းဘယ်လောက်တည်ဆုံးတယ်လဲဆိုတာသိချင်ပါတယ်ဗီဒီယိုမိသားစုတွေအားလုံးကျန်းမာရွှင်လန်းပါစေဆိုပြီးတော့ဥကျော်စင်ဆိုသူတည်ချင်တဲ့မေးခွန်းမေးဖို့ပြောလာပါတယ်ကျွန်တော်ဗီဒီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရ
င်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ Email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင်။ကြော်တော့ရှင်ဒီကိုမြစ်တာဒီလက်ဆောင်မြမတချင်းလေးတို့ဘုံနဲ့ဖြော်ပြပေးကြပါရစေ။ကျမတို့ဒီအမှုပညာရှင်တွေဒီစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုမှာဖန်ခံရတာတွေအများကြီးရှိတာတို့ရှင်တွေအသိပါနော်။ဒီထဲကဆိုရင်တော့အစိုးရပို့ပို့တယောက်ဖန်ခံထားရတာလာနေငယ်ရှိခဲ့ပါပြီ။အာဏာသိမ်းစစ်တပ်ကနေပြီးတော့ဒီဖန်စီထားတဲ့သူတွေအများကြီးကိုဟိုတလောတော့ကပဲပြန်လွတ်ပေးခဲ့ပါပြီ။အဲ့လိုမျိုးပြန်ပြန်လှုပ်ပေးတဲ့ထင်မှာအစူရောပို့ပို့လဲပါမလာခဲ့ပါဘူး။ဒါကြောင့်မလို့တော်ရရှင်တွေလည်းသူနဲ့ပတ်သက်ပြီးတော့စိတ်ပူဆောင်ရေးလာကြတဲ့ဒီ Facebook post တွေကိုလည်းဖတ်ရပါရဲ့နော်။ဒါကြောင့်မလို့သူ့ရဲ့တခြင်းလေးအမတ်တရားအလုံးတွေထုတ်လွှင့်ပေးချင်ပါရဲ့ရှင်။ဝင်ငုံနေတော့ဆိုတဲ့တခြင်းလေးနဲ့သူ့အတွက်အမတ်တရားဒီတစ်ပတ်ထုတ်လွှင့်ပေးချင်ပါရဲ့နော်။တော်ရရှင်တွေအားလုံးသူ့ရဲ့တခြင်းလေးကိုခံစားနားဆင်ကြည့်ပါအောင်ရှင်။
Yeah.
ပို့ဖို့တိဆိုထားတဲ့မငူနဲ့တော့ဆိုတဲ့တခြင်းဖြစ်ပါတယ်ပို့ဖို့တယောက်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ယူအေမြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ခြင်
ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ phone မှာ VOA app မှာသွားပြီးတော့နားဆင်နိုင်ပါရဲ့နော် ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ် ကျမအေးတနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော် တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင် So fade out to tell you
မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်နိုင်ငံတကာသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီး တရင်တွေကတုတ်တာဆိုတဲ့အစီအစဉ်ကိုမတ်ညွညွလွင်တင်ဆက်ပေးနေပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာမှာလူသားတွေဘလောက်များပြားတိုးပွားလာနေပါပြီလဲဘယ်နိုင်ငံတွေကလူဦးရေတိုးပွားမှုအများဆုံးဖြစ်နေပါပြီလဲမြန်မာနိုင်ငံရဲ့လူဦးရေအခြေအနေကရောဘယ်လိုရှိနေပါပြီလဲဆိုတဲ့အကြောင်းကိုနားဆင်ကြရမှာပါရှင် ကမ္ဘာပေါ်ကနိုင်ငံတွေရဲ့နေစဉ်ရင်းဆိုင်နေကြတဲ့စီးပွားရေးကစားလို့ကမ္ဘာပဝင်ကျန်အရေးကိစ္စတွေအပါအဝင်ပြောဆိုနေကြတဲ့သတင်းတွေထဲမှာကမ္ဘာလူဦးရေတိုးပွားမှုအခမ်းကဏ္ဍကလည်းတစ်စိတ်တစ်ပိုင်းပါဝင်နေတာပါအခုဇွန်လ17ရက်နေ့ဟာဆိုရင်လေကမ္ဘာလူဦးရေနေ့ဖြစ်ပါတယ်ကမ္ဘာပေါ်ကလူဦးရေအရေးကိစ္စတွေနဲ့ပတ်သက်ပြီးလူရေအသိပညာရရှိဖို့ရည်ရွယ်ပြီးတော့နှစ်စဉ တတ်မှတ်ပေးခဲ့တာဖြစ်ပါတယ်။လူဦးရေတိုးပွားလာမှုနဲ့ဆက်နွယ်ပြီးအရေးကြီးတဲ့မိသားစုအစီအစဉ်ကြားမှတန်းတူမှုစီးရဲမွဲတည်မှုကိုဝင်ဆောင်မိခင်ကျမ်းမာရေးကစားလို့လူအခွင့်အရေးအဆုံးအရေးကိစ္စအားလုံးအပေါ်အသိပညာရလာနိုင်မှုအတွက်အဓိကထားဆောင်ရွက်လာကြပါတယ်။ကမ္ဘာလူဦးရေဟာ1900ခုနှစ်နောက်ပိုင်း20ရာစုအတွင်းမှာတချိန်လိုတိုးပွားလာခဲ့ပြီး1989ခုနှစ်ဇွန်လ17ရက်နေ့မှာပန်း 5,000 အထိဖြစ်လာခဲ့တာကိုသူတေစီတွေကသတိပြုလာခဲ့တာကြောင့်အခုလိုဆောင်ရွက်ဖို့ကြိုးပမ်းလာခဲ့ကြတာလည်းဖြစ်ပါတယ်။အခုဆိုရင်နောက်ဆုံးရရှိတဲ့အချက်လက်တွေအရကမ္ဘာလူဦးရေဟာတန်း 9,800 ဒေါ်လာနေပြီဖြစ်ပါတယ်။2000ခုနှစ်နောက်ပိုင်းကမ္ဘာနေရာဒေသတချို့တွေမှာမွေးဖွားမှုနှုန်းကျဆင်းလာပေမဲ့လူသားတွေရဲ့သက်တမ်းရှိလာမှုမွေးဖွားစဉ်ကလေးသေဆုံးမှုနှုန်းတွေကျဆင်းလာတာကြောင့်လာမယ့်2030ကျရင်ကမ္ဘာလူဦးရေဟာတန်း 8,000 အထိရှိလာနိုင်တယ်လို့လေ့လာသူပညာရှင်တွေကခန့်မှန်းကြပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့လူဦးရေအများဆုံးနိုင်ငံတွေကတရုတ်အိန္ဒိယအမေရိကန်ပြည်အောင်စု Indonesia, Pakistan နိုင်ငံတွေ ဖြစ် ပါတယ်. တရုတ် နိုင်ငံက တန်း 1400 ကျော်, India က တန်း 1400 နီးပါး, American ပြည်ထောင်စုက တန်း 330 ကျော်, Indonesia က တန်း 290 ကျော် နဲ့ Pakistan က တန်း 220 ကျော် ရှိ ပါတယ်. ASEAN နိုင်ငံတွေ မှာ တော့ Indonesia က လူ ဦးရေ အများဆုံး နိုင်ငံ ဖြစ် ပြီး, Philippines က တန်း 110 ကျော် နဲ့ ဒုတိယ, Vietnam က 68 တန်း ကျော် နဲ့ တတိယ, Thailand က 69 တန်း ကျော် နဲ့ သတုထ, Myanmar က 54 တန်း ကျော် နဲ့ ပြည်စမ နေရာတွေ မှာ ရှိ နေ ကြတာ ပါ. မြန်မာ နိုင်ငံ ရဲ့ လူ ဦးရေ က ကမ္ဘာ အဆင့် 29 မှာ ရှိ ပါတယ်. တိုးပွားမှုနှုန်းက နှစ်စဉ် 3.69 ရာနှုန်းဝန်းကျင် ရှိ ပြီး, အရင်နှစ်တွေက နဲ့ စာရင် တော့ တိုးတက်မှုနှုန်း နည်းနည်း ချင်း ကျဆင်း လာ နေတယ် လို့ စီးရင်းစရာတွေ မှာ ဖော်ပြ ပါတယ်. မြန်မာ နိုင်ငံ မှာ တစ်နှစ် ကို ကလေး ငယ် ပေါင်း 2560 ကျော် မွေး ဖွားမှု ရှိ တာ ကြောင့် 34 စက္ကန့် တိုင်း မှာ ကလေး တစ်ယောက် မွေး ဖွား နေတယ် လို့ လည်း ဖော်ပြ ထား ပါတယ်. ကမ္ဘာမှာ လူ ဦးရေ အနည်းဆုံး နိုင်ငံ တွေ က တော့ Vatican City, Tokelau, Niue, Falkland Islands နဲ့ Mount Sarat နိုင်ငံ တွေ ဖြစ် ပါတယ်. လူ ဦးရေ အနည်းဆုံး ဖြစ် တဲ့ Vatican City မှာ ဆို ရင် စုစု ပေါင်း လူ ဦးရေ က 800 ကျော် ပဲ ရှိ တာ ပါ ရှင်.
မညညလွင် စီစဉ် တင်ဆက် တဲ့ သတင်း တွေ တဲ့ က တုတ္တ အပတ်စဉ် ကဏ္ဍ ဖြစ် ပါတယ် ရှင်. အပတ်စဉ် ကဏ္ဍ တွေ က တော့ ဒီ လောက် ပါ ပဲ ရှင်. VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဆိုရင်တော့ ကျမတို့ထံကိုစာရေးသားပေးပို့နိုင်ကြပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်. သွားရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုဖိတ်ခေါ်ပါတယ်ရှင်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့မျက်စိမှရုပ်မြင်သံကြားလိုက်မှလည်းကြည့်ရှုနိုင်ပါတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ၅၅မိနစ်အထိ၅၅မိနစ်စာထုတ်လွှင့်ပေးနေတာပါ။ တနင်္ဂနွေနေ့မှာဗဟုသုတပညာပေးနဲ့ရတ္တဆုံးလင်းအစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေ့တောက်ချန်နေ့ထိအစီအစဉ်တွေမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေဖြောပြေးရေးသတင်းတွေနဲ့ပြည်တွင်းဈေးကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။အဲ့ဒီ VOA ထုတ်လွှင့်ပေးနေတဲ့အဲ့ဒီအစီအစဉ်တွေကိုမျက်စိမှရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုနားဆင်ရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါတက်တက်လှိုင်းကျဉ်းထန်လာပြီးကူးစက်မှုတွေတိုးလာနေချိန်မှာပဲအစိုးရနဲ့လက်တွဲပြီးဒီယောဂါတိုက်ဖြစ်ဖို့အတွက် NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေဟာနိုင်ငံရဲ့ချက်ကကာကွယ်ဆေးတွေကိုပိုးပြီးဝယ်ဖို့အတွက်စူးစမ်းလာကြပါတယ်။တရုတ်ကုန်သင်းအင်းများအသင်း MCCOC ကတော့တရုတ်ထုတ်ကိုဗစ်ကာကွယ်ဆေးထိုးဖို့အတွက်ဂျူလကနေ့အခုချိန်ထိဆော့ဩနေတာကြောင့်အခုကမြန်မာနိုင်ငံကဒီဆေးထိုးဖို့အတွက်မှတ်ပုံတင်လာသူ 3 သိန်းကျော်ရှိနေပြီလို့ပြောပါတယ်။ဒါကြောင့်တရုတ်ကာကွယ်ဆေးထိုးခြင်းတွေထိုးနိုင်မှုအတွက်တတ်မှတ်ရက်ကိုတိုးပေးဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။မြန်မာနဲ့အင်္ဂလိပ်ချင်းထိုင်းနဲ့တရုတ်နယ်စပ်မှာရှိတဲ့တိုင်းဒေသတွေကြောင့်မှာမြန်မာစစ်တပ်ကတိုက်ခိုက်မှုတွေတိုးပြီးလှုပ်လာနေတယ်လို့ထိုင်းခြေဆိုင် Freedom Rangers အဖွဲ့ကပြောပါတယ်။ဖေဗရူလာ10ရက်အာနာသိမ်းပြီးချိန်ကစပြီးမြန်မာစစ်တပ်ကမြို့ပြနေဆန္ဒပြပြည်သူတွေကိုတင်ချိန်မုန်းတာမဟုတ်ဘဲနယ်စပ်ဒေသတွေမှာပါတိုက်ခိုက်မှုတွေကိုတိုးပြီးလှုပ်လာနေတယ်လို့ FBI အဖွဲ့အကြီးကဒေးဗစ်ယူဘန်ကဒီဗီဒီယိုကိုပြောပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ကြားပြည်နယ်တစ်ခုတည်းမှာလည်းလူပေါင်း
300 ရက်ခါပါပြတ်လပ်ပြီးအငတ်ဘေးနဲ့တေဆုံးတဲ့အထိဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။တရုတ်သမ္မတရှီကျင်ပင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကနှစ်နိုင်ငံမိတ်ဆွေဖြစ်တဲ့သဘောတူခဲ့တဲ့2-6ရက်အထိမ်းမှတ်နေ့မှာသူတို့ရဲ့ဆက်ဆံရေးပုံစံသစ်ကိုစတင်ဖို့အတွက်ဂရုပြုခဲ့ကြတယ်လို့မြောက်ကိုရီးယားအဆိုကသတင်းမှာဖော်ပြထားပါတယ်။နောက်ထပ်20ဦးရောပဗလာဘ ဒီနေ့ကနေ့စနေနေ့ထုတ်လွှင့်မဲ့ VOA Radio အစီအစဉ်ကိုတော့လိုင်းတူမီတာ32 32နဲ့50တက်တူကနေဖမ်းယူနိုင်စင်နိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနိုင်တဲ့အတွက် VOA ဝန်တော်သူဝန်တော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကေတထိုက်ပါ။
This program.